မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာနဲ့ဆက်နွယ်တဲ့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မိန့်မြန်းချက်တွေကိုစတိုက်တင်ပြပေးသွားပါမယ်ခင်ဗျာ။ပထမဆုံးတော့မြန်မာနိုင်ငံကကောင်းဆောင်တွေကိုဖမ်းဆီးလိုက်တဲ့အပေါ်အမေရိကန်နိုင်ငံရဲ့ဌာနကစစ်အာဏာသိမ်းမှုအဖြစ်သတ်မှတ်လိုက်တဲ့အကြောင်းကိုနှာစင်ကြားပါမယ်။မြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ကနေအရတားအစိုးရထိပ်ပိုင်ကောင်းဆောင်တွေကိုဖေဖော်ဝါရီလ၁ရက်နေ့ကရာထူးကနေဖယ်ရှားခဲ့တဲ့လို့ရက်ကိုစစ်အာဏာသိမ်းမှုအဖြစ်သတ်မှတ်ကြောင်းအမေရိကန်အစိုးရကဧပြီလ၂ရက်နေ့ကကြေညာခဲ့ပြီးနောက်ဆက်တွဲစစ်ပွဲရေးပိတ်ဆို့မှုတွေချမှတ်ဖို့ပြင်ဆင်နေတယ်လို့လည်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ်ကပြောကြားခဲ့ပါတယ်။အပြည့်အစုံကိုတော့မတ်အင်ဂျင်နီယာကတင်ပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအဖြစ်အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြောင်းကြေညာချက်နဲ့ပတ်သက်လို့အင်္ဂါနေ့ကအမေရိကန်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရ Net Price ကအခုလိုပြောကြားခဲ့ပါတယ
် After a review of all the facts we have assessed that the Burmese military's actions on February 1st
အချက်အလက်အလုံးကိုပြန်လည်တုံ့ပြန်ပြီးရနောက် February 1 ရက်နေ့ကမြန်မာစစ်တပ်ကနေရွေးကောက်တင်မြှောက်ထားတဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေကိုရာထူးကနေဖယ်ရှားလိုက်တဲ့လုပ်ရက်ကိုစစ်အာဏာသိမ်းမှုအဖြစ်ကျွန်တော်တို့အကဲဖြတ်ခဲ့ပါတယ်လို့ပြောသွားတာပါတမရဘိုင်ဒန်ရဲ့နိုင်ငံသားဝင်ကြီးဘလင်ကန်တို့ပြောခဲ့တဲ့အတိုင်းပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေအပါအဝင်အရက်ဖက်အစိုးရခေါင်းဆောင်တွေကိုမြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတာကိုအမေရိကန်ပြည်ထောင်စုအနေနဲ့အလွန်စိုးရိမ်မကင်းဖြစ်ကြောင်းလဲ Net Price ကပြောပါတယ်ဒါအပြင်မြန်မာဒီမိုကရေစီအတွင်ကူပြောင်းရေးဖျက်လို့ဖျက်ဆီးလုပ်သူတွေအနေနဲ့တာဝန်ခံမှုရှိစေရေးအမေရိကန်အစိုးရအနေနဲ့တိုးမြှင့်ဆောင်ရွက်သွားမယ်လို့အခုလိုပြောပါတယ်
The United States will continue to work closely with our partners
မြန်မာနိုင်ငံမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးလေးစားလိုက်နာမှုရှိအောင်အမေရိကန်ပြည်ထောင်စုအနေနဲ့ဒေသရင်းနဲ့ကမ္ဘာတစ်ဝန်းမှာရှိတဲ့လုပ်ဖော်ကိုင်ဘက်တွေနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုဖျက်ဆီးမှုအတွက်တာဝန်ရှိသူတွေအနေနဲ့တာဝန်ခံမှုရှိစေရေးတိုးမြှင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောသွားတာပါစစ်အာဏာသိမ်းမှုအဖြစ်တရားဝင်တက်မှတ်လိုက်တဲ့နောက်ဆက်တွဲအဖြစ်အရင်ကတည်းကရှိထားတဲ့မြန်မာအပေါ်စီးပွားရေးအရာပိတ်ဆို့မှုတွေကိုထပ်တိုးပြီးလှုပ်ဆောင်သွားဖို့ရှိနေတယ်လို့လည်း Net Price ကခုလိုပြောကြားခဲ့ပါတယ
်And that is why the assessment of all
အခုလိုကျွန်တော်တို့မူဝါဒအရာတက်မှတ်ပြဋ္ဌာန်းလိုက်ပြီးတဲ့နောက်စီးပွားရေးအရာပိတ်ဆို့မှုအလားအလာတွေအပါအဝင်အခြားစီစဉ်တွေကိုဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်လို့ပြောသွားတာပါအလားတူမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တနင်္လာနေ့ကသမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံသားရေးဝန်ကြီးဘလင်ကန်တို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Mitch McConnell ကလည်းဒီမိုကရေစီကိုတိုက်ခိုက်တဲ့မြန်မာစစ်တပ်အနေနဲ့ကြီးမားတဲ့ပေးဆက်မှုဖြစ်စေဖို့အမေရိကန်အစိုးရကဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းအင်္ဂါနေ့ကအထက်လွှတ်တော်အစည်းအဝေးမှာအခုလိုပြောသွားပါတယ
် The world is watching.I hope and expect the United States will quickly make the obvious legal determination that this is a military coup.
ကဘာကြီးကစောင့်ကြည့်နေပါတယ်။ American ပြည်ထောင်စုအနေနဲ့ဒါဟာစစ်တပ်အာဏာသိမ်းမှုအဖြစ်ထင်ရှားတဲ့တရားဝင်ဆုံးဖြတ်ချက်ကိုမြန်မြန်ဆန်ဆန်ချမှတ်ဖို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ်။အခုလိုဒီမိုကရေစီစနစ်ကိုတိုက်ခိုက်တဲ့လုပ်ရက်အတွက်စစ်တပ်အပေါ်ကြီးမားတဲ့ပိတ်ဆို့အရေးယူမှုတွေကိုချမှတ်လိမ့်မယ်လို့မျှော်လင့်ကြောင်းပြောသွားတာပါ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအဖြစ်အမေရိကန်အစိုးရကတရားဝင်သတ်မှတ်လိုက်ပေမဲ့လူသားချင်းစာနာမှုအကူအညီပံ့ပိုးမှုတွေကိုတော့ရပ်ဆိုင်းမှာမဟုတ်ဘူးလို့နိုင်ငံသားရေးဌာနအစိုးရအရာရှိတဦးကပြောကြားခဲ့ပါတယ်။မြန်မာစစ်တပ်အာဏာသိမ်းမှုအပေါ်အမေရိကန်အစိုးရကချမှတ်မဲ့မူဝါဒနဲ့ပတ်သက်လို့အင်္ဂါနေ့ညနေပိုင်းမှာအမေရိကန်နိုင်ငံသားရေးဌာနမှာအဲ့ဒီအစိုးရအရာရှိကနေတီးတန့်ဗီဒီယိုကွန်ဖရင့်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေအပေါ်အမေရိကန်ကပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေကိုဆက်လက်ထောက်ပံ့သွားမှာဖြစ်တယ်လို့ဆိုပါတယ်မြန်မာစစ်ကောင်းဆောင်ပိုင်းတဦးချင်းစီကိုအရင်ကတည်းကအမေရိကန်ကနေပြစ်မှတ်ထားအရေးယူထားတယ်လို့မြန်မာစစ်တပ်ရဲ့လူခွင့်ရေးမှတ်တမ်းတွေကြောင့်စစ်ရေးကူညီတွေကိုလည်းကန့်သက်ထားတယ်လို့အဲ့ဒီအမည်မဖော်လိုတဲ့အရာရှိကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်လက်ရှိအမေရိကန်အနေနဲ့မြန်မာစစ်တပ်ကို institution အဖွဲ့အစည်းတရအနေနဲ့ဓာတ်ရိုက်အကျိုးဖြစ်စေမဲ့နိုင်ငံသားအကူအညီပေးရေးအစီအစဉ်မရှိကြောင်းလည်းသူကပြောဆိုခဲ့ပါတယ်ဒါပေမဲ့စစ်အာဏာသိမ်းမှုကိုတုံ့ပြန်အရေးယူမှုတွေတဲ့စစ်တပ်ဒါမှမဟုတ်အစ်စ်နှင့်အရာရှိတွေကိုတွဲဝိုက်အကျိုးရှိစေမယ်ဘဲအစီအစဉ်ကိုမဆိုအမေရိကန်အစိုးရကထည့်သွင်းစဉ်းစားမှဖြစ်တယ်လို့အဲ့ဒီအမည်မဖော်လိုတဲ့အစ်စ်နှင့်အရာရှိကပြောကြားခဲ့ပါတယ်ရှင်